ခိုင်ပြည်နယ်မြောက်ပိုင်းမှာကျန်ရှိနေတဲ့ Ranger 6သိန်းကျော်ဟာမြန်မာနိုင်ငံဖွစီပုံအရာဖိနှိပ်ချုပ်ကျွမှုတွေကိုကြုံနေရတာကြောင့်လူမျိုးရုံးတပ်ဖြတ်မှု NDA ကြုံတွေ့လာနိုင်တယ်လို့ကုလသမဂ္ဂအချက်အလက်ရှာဖွေကော်မရှင် FFN ကဂျနီဘာကိုဒီကနေ့တင်သွင်းတဲ့အစည်းအဝေးခန်းစာမှာဖော်ပြလိုက်ပါတယ်။2018တပ်မတော်ရှင်းလင်းရေးစစ်ဆေးရေးကြောင့်ရခိုင်မြောက်ပိုင်းက Ranger 8သိန်း4000ကျော်ဘင်္ဂလားဒေ့ရှ်နိုင်ငံသို့ထွက်ပြေးခဲ့ရပြီးတော့ထောင်ပေါင်းများစွာသောလူတွေတပ်ဖြတ်ခံခဲ့ရတာကြောင့်လူမျိုးရုံးတပ်ဖြတ်မှုကိုတပ်မတော်ကကျူးလွန်ခဲ့တယ်လို့အဲ့ဒီအစည်းအဝေးခန်းစာမှာဖော်ပြထားပါတယ်။ပြီးခဲ့တဲ့နှစ်တုန်းကလည်းလူသားမျိုးနွယ်အပေါ်မှာလူသားမျိုးနွယ်အပေါ်ကျူးလွန်ခဲ့တဲ့ရာဇဝတ်မှုတွေနဲ့စစ်ရာဇဝတ်မှုတွေအတွက်တာဝန်ရှိတဲ့တပ်မတော်ထိပ်ပိုင်းခေါင်းဆောင်6ဦးကိုလူသိချင်းကြားကြညာခဲ့ပြီးဖြစ်သလိုအဲ့ဒီစစ်ရာဇဝတ်မှုတွေကျူးလွန်ခဲ့သူတွေလို့တန်တရားရှိတဲ့လူဦးရေတရားကျော်ပါတဲ့ချုပ်ဝက်စည်းရင်းကိုလည်းရရှိထားပြီးဖြစ်ကြောင်းကိုအချက်လက်ချပွေးကော်မရှင်ရဲ့အစည်းအဝေးခန်းစာမှာရေးသားထားပါတယ်။ဒါနဲ့ပတ်သက်ပြီးတော့တပ်မတော်ပြောခွင့်ရပုဂ္ဂိုလ်ဗိုလ်မှူးချုပ်ဇော်မင်းထွန်းကတော့
လက်တွေ့အခြေအနေပြင်ပြီးနိုင်ပါတယ်ဗျ။အဲဒီမှာတို့ပြည်နယ်ရင်သားမှုရှိတယ်လို့လည်းဖုံးကွက်လို့ရတာဖုံးကွက်လို့ရတဲ့နေရာလည်းမဟုတ်ပါဘူး။ဖုံးကွက်လို့လည်းမရပါဘူး။လက်တွေ့မှာပြည်နယ်ရင်သားမှုတွေမရှိတဲ့အတွက်ကြောင့်တို့လူဆက်နေနိုင်တာပါပဲ။ဆက်နေနိုင်တယ်။အဲဒီမှာနေတဲ့လူတွေအနေနဲ့ရခင်ရတဲ့တောင်ပါပဲကျွန်တော်တို့ဒါပြောမှာပုံပုံပွင့်လင်းနေတာလားဖြစ်တယ်။ဒါလေးကိုဟိုအတင်းထဲမှာဖြစ်နေတဲ့အခြေအနေကိုအလေးလက်မလေးလာလို့လည်းကျွန်တော်တို့သိရမသိရှိနေတဲ့အပြင်ကနေဒီကစားဖက်တာဒီကနေကတော့ဒီနိုင်ငံတိုင်းနိုင်ငံရဲ့ဟိုဒီအုပ်ချုပ်ရေးအဆူရပါနိုင်ငံတိုင်းနိုင်ငံရဲ့အုပ်ချုပ်ရေးအဆူရရဲ့အကောင့်ပိတ်ခါကိုကျွန်တော်ကြားသိနေပါတယ်ဗျ။
တပ်မတော်ထိပ်ပိုင်းခေါင်းဆောင်တွေကိုစီရဇွေးခုံရုံးမှာတရားစွဲတင်မိကိစ္စမှာမြန်မာနိုင်ငံဟာ Rome Statute လို့ခေါ်တဲ့ ICC အဖွဲ့ဝင်နိုင်ငံအဖြစ်လက်မှတ်ရေးထိုးထားခြင်းမရှိတာအကြောင်းတရားစွဲလို့မရနိုင်ဘူးလို့ပြောဆိုကြပေမဲ့ FFN အချက်လက်ရှာဖွေရေးကော်မရှင်အဖွဲ့ကတော့မြန်မာနိုင်ငံဟာ1948ခုနှစ်ဂျနီဗာကွန်ဗင်းရှင်းရဲ့ဝတ်တရားကိုပြတ်ကွက်တာကြောင့်မြန်မာနိုင်ငံကိုအပြည်ပြည်ဆိုင်ရာတရားမျှတမှုရုံး ICC မှာတရားစွဲဆိုနိုင်တယ်လို့လည်းဆိုရပါတယ်။ဒါကြောင့်မြန်မာနိုင်ငံကိုအပြည်ပြည်ဆိုင်ရာစစ်ရဇဝတ်ခုံရုံးကိုလွှဲပြောင်းဖို့အတွက်အရင်ယူဂိုစလာဗီးယားနဲ့ရဝန္ဒါလူမျိုးတုံးတပ်ဖြတ်မှုတွေကိုအရေးယူခဲ့သလိုလက်တန်းရဇဝတ်ခုံရုံးတစ်ခုတည်ဆောက်ဖို့အတွက်လည်းကုလသမဂ္ဂလုံခြုံရေးကောင်စီကို FFN အဖွဲ့ကတိုက်ထွန်းထားပါတယ်။ကုလသမဂ္ဂအချက်အလက်စာပွေးကော်မရှင် FFN ကမြန်မာနိုင်ငံကိုတရားမျှတမှုခုံရုံး ICJ မှာတရားစွဲတင်မယ်ဆိုတဲ့ကိစ္စနဲ့ပတ်သက်ပြီးတော့မြန်မာနိုင်ငံသားရေးဝန်ကြီးဌာနရဲ့ညွှန်ကြားရေးမှူးချုပ်ဦးချမ်းအေးကိုRFA ကဆက်သွယ်မေးမြန်းဖို့ကြိုးစားခဲ့ပေမဲ့ဆက်သွယ်လို့မရရှိခဲ့ပါဘူးခင်ဗျာတပ်မတော်ဟာ2019တုန်းကလူအခွင့်အရေးရှိုးဖို့မှုတွေကိုပြုလုပ်ခဲ့တယ်လို့လက်တလောရခိုင်ပြည်မှာဖြစ်ပွားနေတဲ့ရခိုင်တပ်တော်နဲ့တပ်မတော်တိုက်ပွဲတွေကြားထဲမှာလည်းအရက်သားတွေကိုပြစ်မှတ်ထားတိုက်ခိုက်မှုတွေလုပ်နေတာလို့တွေ့ရှိရကြောင်းရေးသားထားပါတယ်လူအခွင့်အရေးရှိုးဖို့မှုပုံစံတွေနဲ့ပတ်သက်ပြီးတော့တပ်မတော်ကလက်တလောစစ်စင်ရေးတွေမှာပုံစံပြောင်းလဲကျင့်သုံးကြောင်းလည်းရေးသားထားပါတယ်2019တုန်းကRanger အမျိုးသမီးတွေကိုလိန်အကျဖက်မှုတွေကျူးလွန်ခဲ့ကြောင်းမတင်းကျပ်တက်ဖက်မှုတွေကျူးလွန်ခဲ့ကြောင်းတွေ့ရှိရပဲမယ်အခုလက်တလောစစ်စင်ရေးတွေမှာတော့အဲ့လိုဖြစ်ရမျိုးတွေအတွေ့ရနေတာကြောင်း Ranger တွေအပေါ်မှာရည်အချက်ရှိရှိလိန်အကျဖက်မှုဆိုင်ရာပြစ်မှုတွေကျူးလွန်ခဲ့တဲ့ဆိုတာထင်ရှားတဲ့သက်တဲ့အဖြစ်ပေါ်ပေါက်ကြောင်းလည်းရေးသားထားပါတယ်